တူရကီနိုင်ငံတောင်ပိုင်းကစီဇီယပ်မြို့မှာဒီကနေ့ကားဘုံစလုံးပေါက်ကွဲတာကြောင့်ရဲတပ်ဖွဲ့ဝင်17ယောက်ထပ်မံသေဆုံးပြီးတခြားလူအများပြားဒဏ်ရာရသွားတယ်လို့ဆေးရုံတာဝန်ရှိသူတွေကပြောပါတယ်။ရဲတပ်ဖွဲ့စီစီရေဂိတ်တခုလို့ယူဆတဲ့အခင်ဖြစ်ရာနေရာမှာပေါက်ကွဲမှုဖြစ်ပြီးတဲ့နောက်မိခိုးလုံးကြီးတက်နေတာကိုဒေသရင်းရုပ်သံသတင်းဌာနတွေကထုတ်လွှင့်ပြသပါတယ်။ဒီကနေ့ဒေသစံတော်ချိန်မနက်6နာရီခွဲပတ်ဝန်းကျင်မှာပေါက်ကွဲတာဖြစ်ပြီးတူရကီအာဏာပိုင်တွေကလက်တုံ့ပြန်မယ်လို့အခိုင်အမာပြောပါတယ်။တက်ခိုက်သူတွေနဲ့ထိုက်တန်တဲ့လက်တုံ့ပြန်မှုကိုလှုပ်သွားမှာဖြစ်ပြီးအကြမ်းဖက်ဝါဒကင်ဆွဲတဲ့ဘဲအဖွဲ့အစည်းမှတူရကီကိုထိန်းချုပ်ထားနိုင်မှာမဟုတ်ဘူးလို့အစ္စတန်ဘူလ်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတူရကီဝန်ကြီးချုပ်ဘနာလီယူစ်ဒီရင်းစ်ကပြောပါရယ်စီဇီယပ်မြို့ဟာဆီးရီးယားအီရတ်တို့နဲ့နယ်စပ်ထိစပ်နေတဲ့ဆာနက်ပြည်နယ်မှာရှိပြီးကတ်လူဦးရေအတော်များများရှိတဲ့မြို့ပါတက်ခိုက်မှုရဲ့လက်တဲ့အဖြစ်ခုချိန်ထိတော့ဘယ်သူမှမပြောသေးပေမဲ့လို့နိုင်ငံပိုင်အနာဒိုလူသတင်းဌာနကတော့ကတ်ဒစ္စတန်အလုပ်သမားပါတီ PKK ရဲ့လက်ချက်ဖြစ်တယ်လို့ပြောပါရယ် PKK အဖွဲ့ကိုအကြမ်းဖက်ဝါဒကင်ဆွဲတဲ့အဖွဲ့တစ်ခုအဖြစ်သတ်မှတ်ထားပြီးအဲ့ဒီဒေသကတက်ခိုက်မှုတွေပဝင်ပတ်သက်တယ်လို့ယူဆထားပါရယ်ရဲစခန်းတစ်ခုထဲမှနေတက်ခိုက်မှုအတွက်သူတို့လက်ချက်ဖြစ်တယ်လို့ PKK အဖွဲ့ကကြေညာထားပူပါရယ်